မြန်မာနိုင်ငံတိုင်းဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားဆက်လက်စီးတင်းမာနေပါတယ်။ဒီရက်ပိုင်းတွင်ကင်နီဒေသကတိုက်ပွဲတွေမှာတော့စစ်ကောင်စီတပ်စခန်းတစ်ချို့ကိုသိမ်းပိုက်ထိ ंछ ုံနိုင်တဲ့အကြောင်းကင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီတူးက VOE ကိုပြောပါတယ
်။မြို့သွင်းရက်ွက်တချို့မှာပေါ့နော်။ဒါတိုက်ပွဲတွေရှိနေတယ်လက်နက်ကြီးတွေနဲ့စစ်ကောင်စီတပ်ကပြည်နေတယ်လို့ကျွန်တော်တို့ရဲ့ပြည်သူ့ကာကွယ်ရေးတပ်တွေကလည်းပေါ့နော်မြို့သွင်းထိပ်ကိုပေါ့နော်ချီကနေတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒီတိုက်ပွဲကတော့ဆက်ပြီးမှပေါ့နော်ဒီတိုးလေးအုံးမှာပေါ့နော်မနေ့ညကတော့ကျွန်တော်တို့စခန်းခုနှစ်ခုကိုတပြိုင်နက်တည်းတင်းယူနိုင်တလို့စစ်ကောင်စီတပ်တွေကတချို့စခန်းတွေကိုဆွတ်လွတ်သွားလိုက်တဲ့ပေါ့နော်ဒီနတ်ဖက်ခုံဒီမော့ဆိုနတ်ဖက်ခုံမိုးပြရရဲ့နောက်ဒီလွယ်ကော်ကြားမှာရှိတဲ့ဒီလက်မှတ်တွေနေရာတစ်ခုလုံးကိုပေါ့နော်ကျွန်တော်တပ်ဖွဲ့တွေကပြန်ပြီးမှစုမိုးထားပါပြီဗျာ
တိုက်ပွဲတွေပြင်းထန်နေတဲ့ကင်နီဒေသမှာမနေ့တုန်းကစစ်ကောင်စီတပ်ကတိုက်လေရင်ဒဇင်ပြစ်ချပြီးဒေသခံတပ်ဖွဲ့တွေကတော့သူတို့လက်ချက်ဖြစ်ပြောထားပေမဲ့စစ်ကောင်စီကတော့စက်ချုပ်ရုံလို့ပြောပါရယ်ပြီးခဲ့တဲ့လကစတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေအခုချိန်ထိဆက်လက်ဖြစ်ပွားခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်မှအထိခိုက်အကြဆုံးတွေရှိတယ်လို့နယ်မြေတချို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါကိုကန်ဒေသပါစင်ချဲအနီးတိုက်ပွဲဖြစ်ခဲ့တယ်လို့ကွန်လုံတိန်ဒီပြည်ပြည်နယ်စကိုင်းတိုင်းထိချိုင်ဒေသတွေမှာလည်းတိုက်ပွဲတွေဖြစ်တယ်လို့ပြောဆိုထားပါတယ်။ကြောင်မဲနဲ့တီဘောကြားကကျင်းစီတရားကို TNL တောင်းတပ်ဖွဲ့ကဖျက်ဆီးခဲ့တယ်လို့လည်းစစ်ကောင်စီပြောဝင်ကအစောပိုင်းမှာပြောဆိုထားပါတယ်ခင်ဗျာ။